ပြီးခဲ့တဲ့ရက်ပိုင်းကပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့မကွေးမြို့နယ်တရခေါက်ရွာသားတွေနဲ့တွေ့ဆုံစဉ်ပြည်သူတွေနဲ့နိုင်ငံရေးသမားတွေအပေါ်မှာစကားလုံးကြမ်းကြမ်းသုံးပြီးတော့ပြောဆိုသုံးနှုန်းခဲ့တာနဲ့ပတ်သက်ပြီးမကျေနပ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေဦးဆောင်တဲ့ဒီမိုကရေစီအင်အားစုကဒီကနေ့မြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့ကြတာပါဦးဆောင်သူနှစ်ဦးကိုခွင့်ပြုမိတ်မရဘဲဆန္ဒထုတ်ဖော်မှုပုံမှန်18နဲ့တရားစွဲဆိုဖို့အာဏာပိုင်တွေကပြင်ဆင်နေကြမှာပဲပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကိုလည်းတံပြန်တရားပြန်ပြီးတော့ဆွဲသွားမှာဖြစ်တယ်လို့ဆန္ဒထုတ်ဖော်သူတွေကပြောပါတယ်အသေးစိတ်ကိုတော့မတ်စုမုံကဆက်ပြီးတော့ပြောပြပေးပါရှင
်ဟုတ်ကဲ့ပါဖေဖော်ဝါရီလ3ရက်နေ့ညနေပိုင်းရန်ကုန်မြို့မြို့တော်ခမ်းမရှိတဲ့မဟာဗန္ဓုလပန်းချံလမ်းမှာပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတရက်ပြုလုပ်ခဲ့ကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းကမွေးမြူရေးလုပ်ငန်းနဲ့ကျေးလက်ဒေသဖွံ့ဖြိုးရေးပြည်ထောင်စုဝန်ကြီးဦးအောင်မြင့်ရဲ့မကွေးမြို့နယ်တရားကောက်ကျေးရွာကိုကျေးလက်ဒေသဖွံ့ဖြိုးရေးကွင်းစင်ချိန်မှာတချိန်သူဗိုလ်ချုပ်ဘဝနဲ့တနက်ခါကြားထိုးပြီးနယ်လှည့်ပားရိုက်ခဲ့တဲ့ဆိုတဲ့ပြည်သူတွေနဲ့တွေ့ဆုံစဉ်မှာရိုင်းပြစွာတုံ့နှုံခဲ့တဲ့စကလုံးအုံနှုံအပေါ်မှာမကျေနပ်ကြတဲ့အတွက်ပြည်သူတွေနိုင်ငံရေးအကျဉ်းသားတွေနဲ့ဒီမိုကရေစီအင်အားစုအဖွဲ့ကပိုင်ရခံမှုအစ်တမှာပဲဆိုတဲ့စာတန်းဆိုင်ပုတ်တွေကင်ဆောင်ပြီးတော့မြို့တော်ခမ်းမရှိမှာငိမ့်ညမ်းစွာဆန္ဒဖော်ထုတ်ခဲ့ကြတယ်လို့အဲ့ဒီဆန္ဒပြပွဲကိုဦးဆောင်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဥပမင်းက VOA ကိုပြောပါရစေ
။ဟိုကြီးဦးအောင်မြင့်ကနေရကလည်းပြီးတော့ပားရိုက်တယ်ဆိုတဲ့သကလုံးနဲ့တွေ့တယ်။အဲငါတို့အစိုးရလက်ထက်မှာငါတို့ကိုရောဝေခံနေငါတို့ကထောက်ထားပြင်မယ်လို့ငါတို့ဘန်းတို့တွေချင်းတော့ကျွန်တော်တို့ပားရခံကြမယ်။ဒီလိုကြက်ကတော့ဒီဝန်ကြီးတွေဒီလိုမမရိုင်းရိုင်းရိုင်းရိုင်းဆိုင်ဆိုင်နဲ့တော့တဲ့သကလုံးတွေဆက်ရတိုင်းပါတဲ့သကလုံးမျိုးတွေဓာတ်တွေပေတယ်မို့အစတန်းမရှိတဲ့သကလုံးတွေကိုတော့ပြောပြအောင်ကျွန်တော်တို့မကြည့်နဲ့လို့ကျွန်တော်တို့သွားပြီးတော့ဆန္ဒပြကြတာပေါ့နော်
နိုင်ငံရေးအကျဉ်းသားဟောင်းအနေနဲ့ဒီမိုကရေစီအင်အားစုအပါအဝင်လူငယ်မျိုးဆက်အဖွဲ့တွေပါဝင်တဲ့ဆန္ဒပြသူ30ကျော်လောက်ကပြည်ထောင်စုဝန်ကြီးဦးအောင်မြင့်အနေနဲ့ဒီထက်ပိုရင်ကျေးအောင်တင်ယူတင်ပြီးတော့အခုလိုမျိုးပြောဆိုခဲ့တဲ့အတွက်လည်းအခုလက်ရှိဝန်ကြီးရာထူးကနေနှုတ်ထွက်ပေးတင်တယ်လို့လည်းဦးဆောင်သူဦးပါမြင့်ကပြောပါတယ
်ကျွန်တော်တို့ကဦးအောင်မြင့်ကိုရင်ကျေးစေခြင်းနဲ့ဒီလိုနေရာမျိုးကပြန်ပြည်သူခေါင်းဆောင်နေရာတွေနေရာနဲ့နေရာမျိုးစိုးရနဲ့ဝန်ကြီးအဖွဲ့ဆိုတာအစိုးရအဖွဲ့ပေါ့နော်အမရနဲ့ဝန်ကြီးအဖွဲ့ဆိုတာဟောပြည်သူတရားလုံးရဲ့အကျိုးကိုဆောင်ရွက်ရမယ်နေရာမျိုးမှာပြည်သူကိုစန့်နေတဲ့စကလုံးကြီးပြန်ပြောလာတဲ့အတွက်အဲ့လိုနေရာမျိုးနဲ့လုံးဝမတန်ဘူးလို့ပဲကျွန်တော်တို့ကပြောပြပါတယ်ခင်ဗျာ
မျိုးတော်ခမ်းမရှိမှာပြည်ထောင်စုဝန်ကြီးဦးအောင်မြင့်ကိုမကျေနပ်ကြောင်းဆန္ဒထုတ်ဖော်ပွဲမှာတပ်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းထံကတရားဝင်ခွင့်ပြုချက်မတောင်းခံခဲ့လို့ဆိုပြီးဦးဆောင်သူနိုင်ငံရေးအကျဉ်းသားဟောင်းဦးပါမြင့်နဲ့ဒီမိုကရေစီအင်အားစုကဦးတန်းဆွေတို့နှစ်ဦးကိုရဲလုံခြုံရေးတွေဘက်ကပုံမှန်18နဲ့တရားစွဲဆိုဖို့ပြင်ဆင်နေချိန်မှာပဲဒီမိုကရေစီအင်အားစုဘက်ကလည်းဝန်ကြီးအနေနဲ့အခုလိုမျိုးပြည်သူကိုရိုင်းပြစွာဆက်ဆံခဲ့တာနဲ့ပတ်သက်ပြီးတံပြန်တရားစွဲဆိုသွားမှာဖြစ်တယ်လို့ဒီမိုကရေစီအင်အားစုကဦးတန်းဆွေကလည်းပြောပါတယ
်။အဲဒီငယ်ပါရိုက်နေတဲ့ရောင်စုဝင်ကြီးအုံမြင့်အားပါရိုက်ခံရန်ပြည်သူများနဲ့အတူနိုင်ငံရေးအင်အားစုမှစောင့်မျှော်နေပါသည်။ဒါချင်းတခုဒီလိုအင်အားစုကတော့တခုနောက်ခုပေါ့နော်။အဲ့လိုမျိုးနေကြပါပါပဲကျွန်တော်တို့က။ကိုပါနဲ့ကိုရိုက်ခံမှုကျစောင့်တာတော့မှကျွန်တော်တို့ဒီမှာဆုံးရှုံးရလဲစောင့်ရလဲမသိဘူး။ကိုပါနဲ့ကိုရိုက်ခံမှုကျလူဒီမှာလည်းအမေကြောင်းရတယ်မလို့ဒီကျွန်တော်ကတော့ကိုရိုက်ခံမဲ့ဒီကားနဲ့စောင့်မြင်တယ်။ဒါကိုသူတို့ကပုံမှန်စိတ်ချနေတရားဆွဲရဆိုရင်ကျွန်တော်တို့ကိုစောင့်ချနေဆွဲရဆိုရင်လက်ရှိဝန်ကြီးကို190ကျေးဥပဒေပုံမှန်194မှာကညညတော့ဆဲဆိုကျင်းနေဒီလိုလိုရပါမယ်။နောက်ပြည်သူလူထုကိုချိန်ချောက်တဲ့အတွက်906ဥပဒေပုံမှန်906နဲ့ဒီကိုပြည့်စုံပြီးအမှန်နဲ့တရားဆွဲလို့ရပါတယ်။အဲဒါဆိုရင်ကျွန်တော်တို့ကိုတရားဆွဲရပုံမှန်စိတ်ချနေတရားဆွဲရဆိုရင်ပြည်သူတွေဒီပြောင်းစုဝင်ကြီးတို့မျိုးကိုလည်းဒီပုံမှန်နှစ်ခုနဲ့ကျွန်တော်တို့ဥတိုင်းတရားဆွဲပါမယ်
အခုဆိုရင်ဆန္ဒပြတဲ့သူတွေကိုရဲလုံခြုံရေးတွေကဝင်းရံထားပြီးတော့ဗဘဲတန်းရဲစခန်းနဲ့ကြောက်တရားရဲစခန်းတာဝန်ရှိတဲ့သူတွေကဥဆောင်ဆန္ဒပြသူနှစ်ဦးကိုစောင့်စားခေါ်ယူနေတယ်လို့ဦးတန်းဆွေကနောက်ဆုံးအခြေအနေကိုပြောပြပါတယ်အခုလိုမျိုးပြည်ထောင်စုဝန်ကြီးကဒေသခံရွာသားတွေအပေါ်မှာရိုင်းပြတဲ့စကားလုံးတွေတုံ့နှုံပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ထင်ရှားတဲ့နိုင်ငံရေးလှုပ်ရှားသူတွေဘက်ကလည်းကန့်ကွက်ရှုတ်ချခဲ့ကြပြီးလက်ရှိအရက်သားအစိုးရလက်ထက်အစ်စ်မြင့်အုပ်ချုပ်ရေးပိုင်းတာဝန်ယူထားတဲ့ဝန်ကြီးအနေနဲ့နိုင်ငံရေးလောကနဲ့သတင်းမီဒီယာအပါအဝင်ပြည်သူလူထုအပေါ်ထားတဲ့သဘောထားနဲ့ပတ်သက်ပြီးလည်းနိုင်ငံရေးအတိုင်းအဝိုင်းကမေးခွန်းထုတ်လာကြတာဖြစ်ပါတယ်ရှင်